အာဒနာတော်နှင့်2024ခုနှစ်ဩဂုတ်လ20ရက်နေ့ပေါ်စာတက်ရေအောက်တော်ရ2024ခုနှစ်တော်ရဲတော်နှင့်ဒေသစံဒီရေ2024ခုနှစ်မန္တလေးမြို့အမှတ်23ရက်ခြေခံပြညာသက်တမ်းကြောင့်ကျောင်းသားကျောင်းသူဆောင်ရာဤသကုတိမြောက်ရှင်ပြည်သို့သူတို့အပ်သည့်အာသမီယဒီတော်ဘုန်းကြီးဆရာကြီးဓမ္မတော်ရှင်အာနာဝဘုရားအတော်ဆရာနှင့်တပည့်အကြောင်းတရားဒေသနာတော်ဒီကိစ္စရောအပင်အာနာဝသူဘုန်းတော်ရှင်ဆရာများတရားဤမဟာကရုဏာတော်ကိုအာရုံပြုပါတိသူပတ်ဆိုအတော်ဝန္ဒနာပဓမ္မအဘိဓါဂါထာကိုသူပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပံသောတိဟိသေယကမေယံကာလံကရောသောတိသတ္တရာမိခေရံတတောလောကဟိတယံသာသောနမောမဟာကရုဏိတတ္တတ္တာယောမာသောဝိနိယယာသောတတ္တဝါဣသံသာစိပါလောလတောင်းတဘောဘောဖာပတိနာထမိယာပြင်ရှင်တော်ရမရာသည်ကတံဘုံတိဟိတိဂရေကမာအေအတွက်အစ္စသာတို့ဖြင့်လာလဲအပ္ပမေယံဒီတတိုင်းသာဟောကြားခြင်းဟာမစွမ်းနိုင်ပါတော့ကာလလေးအတိချင်းသိမ့်ဒီကမာစေကြာတော်ကာလတော်လောကဝိတယသတ္တလောကဤအကျိုးစီးပွားအလုံးမှာအတိယောဂနာမယောသာတဲ့ခြေလက်အင်္ဂါဝိတ္တိမာတိသာတဲ့တထာဂတိသမေတိတေတိနာဝံကားတဲ့အစုအလုံးနဲ့ရင်တော်မူတော်သောသရတော်ဘုရားပြည့်ရန်ဒီတိုင်းကျုပ်ကိုအတုတော်မူရသည့်ဖြစ်၍သေရံမတိဉာဏ်လုံးအတ္တဆုံးလည်းအနှလုံးစေဝံကုရောဤသမဏေလုံးကတော်ဘဝဒနာဒိသမြာစွာရောက်တော်မူခဲ့အချာမိမဟာကရုဏိကတ္တသတ္တဝါများယေဝေတာဝေသူသနာစေခေမဟာကရုဏာရှင်ဖြစ်တော်မူသောတန်တနာထသောဝိရိယများစွာသတ္တဝါဤသမ္မာစိပါလောလာတောင်းတဘုံဘောင်းဖာတိနာထမိညာသူရှင်တော်မြတ်ဘုရားနမောယုတိကြောင့်ပြောင်းမှန်မှုလျော်မည်ကြောယုတုစိဖို့ခြင်းသည်အတုဘဝတုစင်ပြတဲ့ဖြစ်ပါစေတော်သူအဆရာနဲ့ကတိဆရာဆိုတာကိုပါဠိဘာသာနဲ့အစရိယလို့ခေါ်တယ်။တတိကျတော့အန္တေဝါဒီလို့အဲတော့အစရိယဆိုတဲ့ဆရာဟာဘယ်လိုဒိဋ္ဌိနဲ့အစရိယဆိုတဲ့သက္ကလုံးတောင်းတယ်လို့ဆိုတယ်။အာဟုရာလုံလုံနေနေသတိရဆိုတာသတိကြီးရဲ့အကျိုးကိုဆောင်ရွက်လုပ်ကင်ပေးသည်လို့ဒီလိုလေးပြောရတယ်။တော်တော်တဲ့သတိတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးတတ်တဲ့ပုဂ္ဂိုလ်မျိုးကိုအာသရိယလို့။နောက်တစ်နည်းကတော့လောကမှာလိုက်နိုင်ရမယ့်ခြင်းဝတ္တိရှိတယ်။တသင့်တန်လိုက်တာရှင်ရှိတယ်။အဲဒီလိုက်နိုင်ရမယ့်ခြင်းဝတ္တိတိတိသိလိုက်တာတွေကိုသင်ပြပေးတတ်လို့အာသရိယဆရာလို့ပြောလို့ခေါ်ကြတယ်ဒီငကလုံးကိုကြည့်လိုက်တာလည်းတကယ်လေဆရာတောင်းဟောမှာအတော်တင်ပါဠိတာဖြစ်နေပြီဆရာဆိုတာပြည်တွေရဲ့အကျိုးစီးပွားကိုဆောင်ရွက်ရမယ့်ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့တော့အကျိုးစီးပွားဆိုတာဘာပြောတာဒီဘဝမှာကောင်းရကောင်းကြောင်းနောက်ဘဝမှာကောင်းရကောင်းကြောင်းဆိုတဲ့ ကောင်းမွန်တဲ့အကြောင်းတရားတွေကိုခံကြိမ်းလောက်ဆောင်ပေးတယ်။ဒီဘဝမှာလည်းကြီးပွားတိုးတက်ဖို့အကြောင်းတရားတွေရှိတယ်။နောက်ဘဝကြီးပွားတိုးတက်ဖို့အကြောင်းတရားတွေရှိတယ်။အဲဒီအကြောင်းတရားတွေဆိုတော့အကျိုးစီးပွားလို့ဆိုလို့ဋ္ဌာဆိုပါဠိစကားဆိုလို့တောင်းတာ။ဋ္ဌာဆိုတာအခြေအနေကောင်းနေပြောအခြေအနေကောင်းနေရှိမှအသေးပြားဆိုတာရနိုင်တယ်။အခြေအနေမကောင်းဘူးသူစီဝါဒမရနိုင်ဘူးအခြေအနေဆိုတာဟာပဋိစ္စံလို့ခေါ်တယ်အခုဒီကနေ့ညဆိုတရားဝဲဟာ weather condition မကောင်းဘူးလို့သူပြောအခြေအနေမကောင်းတဲ့အတွက်ကြောင့်တရားဟောတာလည်းကိုယ်စံတော်ကိုပြန်မပြားနိုင်ဘူးအဲ့ဒါကြောင့်တော့ခေါင်းကြီးကဘိုးရင်းဆိုလို့ရှိရင်တရားဝဲမပေးတဲ့ရန်ကုန်မှာကျွန်တော်ကလုံးဝတရားကိုသိနေတာပါဒါလို့လည်းတော့မိုးတွေနဲ့ခဏခဏချုပ်ရတယ်တရားဟောတာလည်းအချင်းမပြေဘူးတရားနာတဲ့ပုဂ္ဂိုလ်လည်းအချင်းမပြေဘူးပေါ့အဲ့ဒါပါလို့ဆို condition မကောင်းတာအဲ့တော့ဟိကဆိုတာ condition ကိုပြောတာအဲ့ဒီ condition ကောင်းမှကောင်းတဲ့ condition တခုကိုဖန်ပြီးသိနိုင်တာဆရာရဲ့လုပ်ငန်းစဉ်လို့ပြောတာသူတို့သိကောင်းတဲ့ဆိုတာဥပမာပဲတပည့်ကစာမကျိုးစားဘူးဆိုရင်ဆရာကစာကျိုးစားအောင်လုပ်ဖို့မတိသေးဘူးဆိုပြီးတဲ့အခြေအနေတစ်ခုခံပြီးပြီအဲ့ဒါကြောင့်မလို့အာစရိယဆိုတာနုံနုံကဲကဲသူကြီးတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးတတ်တဲ့ပုဂ္ဂိုလ်ကိုအာစရိယလို့ဆိုလို့ခေါ်တာပဲယတိကိုတော့အန်တေဝါတိအန်တေဆိုတာအနည်းလို့ပြောရဝတိဆိုတာနေထိုင်တာအများတော်ဆရာနာနေပြီးတော့ဆရာရဲ့တုံ့ပြန်ပြသမှုတွေကိုနာခံနေတဲ့ပုဂ္ဂိုလ်ကိုအန္တေဝါတိတနည်းအားဖြင့်တိတ်တဆိုတဲ့စကားလုံးကိုတုံးတယ်အာသရိယနဲ့တိတ်တတိတ်တဆိုတာဆရာပြောတဲ့စကားကိုနားထောင်ပြီးတော့မှတ်ယူနေလူတော်ကလူတွေရောက်လာလို့ရှိရင်ဆရာကတတ်တဲ့တတိမိမာဘုရားအကြောင်းတရားတွေဟောပြောပြသတယ်သင်ပေးတယ်အဲ့ဒါတွေကိုဒီလိုတိုင်းနားထောင်ပြီးတော့မှတ်သားထားတဲ့ပုဂ္ဂိုလ်ဒါတိတ်တလို့လို့ပြောကြတယ်အဲ့တော့ဆရာနဲ့တတိဆိုတဲ့နေရာမှာဆရာနဲ့ဆရာတောင်းဝန်ဆောင်ရွက်တယ်တတိကလည်းတတိတောင်းဝန်ဆောင်ရွက်ကြဒီကနေ့ခေတ်မှာမဟုတ်ဘူးအာစရိယနဲ့အန္တေဝါဒီဆိုတာရှင်းလုံးကလေးကအစဉ်ငါရှိလာတယ်မိဘများကိုတောင်မှအာစရိယဆိုပြီးတော့ခေါ်တာရှိတယ်လူလောကလူရဲ့လူဖြစ်လာတဲ့အချိန်မှာပထမဆုံးတွင်တင်ကြတာမိဘဖြစ်တယ်ဒါကြောင့်မလို့မိဘကိုပုပ္ပာစရိယလို့ခေါ်ပုပ္ပာဆိုတာကျေဥ်စွာအာစရိယတွင်တင်ကြတာဆုံးပါသူတဲ့ဒါမို့လက်ဥဆရာလူလောကရောက်လာတဲ့မိဘကနေပြီးတော့အေးဘယ်လိုပြောရလဲဘယ်လိုနေရလဲဘယ်လိုခံရလဲဆိုတာသင်ကြားပေးနေတာပဲအဲ့လိုသင်ကြားပေးနေသည့်အတွက်ကြောင့်မိဘကိုပုပ္ပာစရိယပုပ္ပအာစရိယပထမဆုံးဆရာလို့ဒီလိုတွေပြောတယ်။ဒါနဲ့ပညာသင်ပေးဆရာတွေကြတော့ဒုတိယဆရာပေါ့ပြောမယ်ဆိုရင် primary နဲ့ secondary ပေါ့အဲ့တော့အဓိကကြတာကမိဘကပုပ္ပာစရိယနောက်ပိုင်းပြကြပေးတာတွေကဒုတိယအာသရိယပမာမာတော့အာသရိယဆိုတဲ့သကလုံးကဆင်းသက်လာတယ်လို့တပည့်ပြောနိုင်တယ်ဆရာဆိုတဲ့သကလုံးကအာသရယအာစေရဆိုတဲ့သကလုံးကနေပြီးတော့အာပြုတ်ပြီးတော့သရသရနဲ့ဆရာဖြစ်လာတယ်လို့ပါဠိနဲ့တွေ့တဲ့ပုဂ္ဂိုလ်တွေကအဲ့ဒါလို့ဆိုကြတယ်ဘုရားဆိုင်နိုင်ငံတို့ဘာလို့ကြတော့ဆရာကိုအာချာလို့ခေါ်တယ်အာချာအဲ့ဒါပါဠိစကားအတိုင်းလိုက်ပြီးတော့ခေါ်တဲ့သဘောပဲနောက်ပိုင်းကျတော့အာချံလို့ဒီလိုခေါ်ကြတယ်ဘုန်းကြီးတွေရဲ့ဘွဲ့တွေရှိမှအချံချာတို့ဘာလို့တွေ့ဝူးကြလဲအဲ့ဒါဆရာဆိုအတိတ်တွေပဲမမလည်းပဲဘုန်းကြီးတွေရှိရတယ်ဆရာတော်ဆိုပြီးတော့ခေါ်တဲ့စကားရှိတယ်ဆိုင်ကြတော့အဲ့တော့အာချံတို့ဘာလို့ဒီလိုတုံးတာအဲ့ဒါအာသရိယဆိုတဲ့လောကတုံးတဲ့အသေးတွေပြောတယ်။ကောင်းပြီဆရာနဲ့တပည့်လောကမှာ ကောင်းကျိုးဆန္ဒတွေရဖို့ရအတွက်အပြန်အလှန်လက်ဆွဲပြီးတော့ဆောင်ရွက်ကြရတယ်။အဲဒီလိုဆောင်ရွက်ကြတဲ့အခါမှာရှင်းအစဉ်လာမှာဆရာနဲ့တတိယဆိုတာဒီကလေးဖြစ်တဲ့အောင်ရှိနေကြတယ်။သို့တော့ဆရာကဆရာရဲ့ခွန်သိက္ခာခိမ့်ဖို့လိုတယ်လို့တတိယကလည်းတောင်းချင်ဖို့လိုတယ်ပေါ့။ဒါကြောင့်မြတ်စွာဘုရားသခင်တော်မြတ်ကဆရာချင်းဝတတိချင်းဝဆိုပြီးတော့ချင်းဝတွေဟောကြားထားတာရှိတယ်နော်။အေးဆရာဆိုတာဆရာနဲ့ပတ်သက်တဲ့ချင်းဝတွေချင်းရမယ်။တတိကလည်းတတိနဲ့ပတ်သက်တဲ့ချင်းဝတွေချင်းရမယ်။အဲ့ဒါမချင်းဘူးဆိုလို့ရှိရင်ဆရာနဲ့တတိဟာတောင်းမချင်ဘူးလို့ပြော။အဲ့တော့တတိလို့တဲ့ပုဂ္ဂိုလ်ကဘာလို့ဘုလိုလဲလို့ဆိုလို့ရှိရင်ဥဋ္ဌာနာသဥပဋ္ဌာနာသုတ်တေတာပါရိစရိယတက္ကိစ္စံတိပုတ်ခေနာဘုရုံအာရတိဘုရောလို့ဆိုရက်ပါဠိစာပေမှာလာတဲ့ခန္ဓာလေးတစ်ပုဒ်လိုပဲဆရာလုပ်တဲ့ပုဂ္ဂိုလ်ကိုတတိလုပ်တဲ့ပုဂ္ဂိုလ်ကဘာလို့ရမလဲတတိတွေရဲ့တောင်းဝတရားကဘာရှိတယ်လဲလို့ဥဋ္ဌာနာတတိဆိုတာအမြဲတမ်းအကြောလုံးလောက်ကြီးရရှိရမယ်တက်တက်ကြွကြွရှိရမယ်အရာရာမှာတတိယမပြင်းရဘူးလို့ဆိုလို့အများရန်တက်တက်ကြွကြွဖြစ်နေတာကိုဥက္ခာဏသူကပြောလဲ ever ready ပေါ့အများရန်အစင်းနဲ့ဖြစ်နေတဲ့အနေအထားမျိုးဆိုလို့တယ်ဆရာဘာပြောပြောမှတ်ဖို့ရအစင်းနဲ့ဖြစ်နေရပညာသင်ကြားရေးမှာအများရန်တက်ကြွနေရအဲ့ဒါဥက္ခာဏဥပ္ပထာနာဆိုတာဆရာမကုသဝိသရှိရင်တကယ်ကသူညီပြီးတော့ဆောင်ရွက်ပေးရမယ်ပါရိစရိယာကဆရာရဲ့တာဝန်တွေကိုယူပြီးတော့ဆရာကိုကူညီဆောင်မပြီးဆရာရဲ့ကိစ္စဝိသတွေကိုလှုပ်ဆောင်ပေးတယ်ဟာဆရာနဲ့ပတ်သက်တဲ့တကယ်ကလုံးဝမကိစ္စဘူးနောက်တစ်ခုကတော့ပါလို့ဆိုလို့ရှိရင်အရေးကြီးတဲ့နှစ်ခုကတပည့်ဟာဆရာဘာပြောပြောနားထောင်နေတဲ့စိတ်ရှိရဒီဆန္ဒရှိရတုတ်တူတာလို့ခေါ်တယ်ရသော်ဘုရားခင်ကိုယ်တော်များကလည်းတုတ်တူတာလက်ပတိပညာနားထောင်လို့ခြင်းသင်ကြားလို့ခြင်းဒီပညာရာခြင်းရဲ့အကြောင်းတရားဖြစ်တယ်လို့ဒီလိုဟောတာအဲ့ဒါကြောင့်မလို့တတိယထုတ်တဲ့ပုဂ္ဂိုလ်မှာအဓိကအချက်ကဘာလို့ဆိုရင်နာထောင်လို့မှုတင်ပြလို့မှုဆိုတော့ဒီဆံကပြင်နိုင်ရမယ်ဒါကိုတုတ်တူတာလို့ခေါ်တယ်။သာတရားမှာပြင်းတယ်ဆရာစီကနာထောင်အောင်မှာပြင်းတယ်ဆိုတဲ့တပည့်ဟာကြီးပွားနိုင်တယ်။ဒါကြောင့်မို့တပည့်ဆိုတာအမြဲတမ်းဆရာစကားကိုနာထောင်ဖို့အချိန်နဲ့ဖြစ်နေရမယ်။ဆရာစီကတင်ပြလို့တဲ့စိတ်တွေရှိနေရမယ်လို့ဆိုပြောတယ်။ဟောနောက်တစ်ခုကတော့တက္ကိစ္စံတိတ်ပုတ်ခေဟနာတမေတ္တာအာယုန်စိုက်ပြီးတော့ဆရာသင်ကြားပို့ချတဲ့သာပေတွေကိုသို့မဟုတ်ပညာရတ်တွေကိုမှတ်သားရမယ်လို့ဒီလိုပြောတယ်။ဟောအဲ့ဒီအင်္ဂါရတ်တွေကတပည့်တွေလှုပ်ဆောင်ရမယ်အင်္ဂါရတ်တွေအဖြစ်မြတ်စွာဘုရားကသင်္ဃာလောဝါဒပုံမှာဟောထားတာဖြစ်တယ်နော်။အားလုံးတော်တော်များများမြန်မာပြည်ကလူတွေသိနေကြတာပဲဒီက။ဒါတော့လက်တွေ့ကျင့်သုံးမှုအပိုင်းမှာအာနယ်ကောင်းနေနေလိမ့်မယ်နော်။အဲ့တော့ဆရာဘက်ကတပည့်ကနေပြီးတော့ဒီလိုတာဝန်တွေရှိတယ်လို့ဆရာတွေဘက်ကလည်းပဲတာဝန်တွေရှိတယ်တဲ့ဆရာကဘာလုပ်ရမလဲလို့ဆိုလို့ရှိရင်တပည့်ကိုသူဝိနိတံဝိနင်းတိတပည့်ကိုစနစ်တကျ training ပေးရမယ်တော့ဆရာရဲ့တာဝန်ကတပည့်ကိုလေ့ကျင့်ပေးရလေ့ကျင့်ပေးဖို့လိုအပ်တယ်စနစ်တကျလေ့ကျင့်ပေးတာကိုသူဝိနေတံဝိနေတိတပည့်တွေကိုဒိမာရေးချာရှိလာအောင်စနစ်တကျလေ့ကျင့်ပေးရမယ်စိတ်ဓာတ်ရေးရာလည်းလေ့ကျင့်ပေးရမယ်ခုအမှုရာလည်းလေ့ကျင့်ပေးရမယ်ဒါဆရာလုပ်ရမယ့်တောင်းဟောမိဘတွေပြောတာလို့ဟဲ့ဒီလိုမနေနဲ့ဒီလိုမပြောရဘူးလူကြီးကိုဒီလိုမပြောရဘူးလူကြီးရှိသွားရင်ကုန်းသွားရမယ်စသဖြင့်ပေါ့ဒီtraining ပေးတာကိုအမှုရာနဲ့ပတ်သက်ပြီးတော့ရှင်ချင်းတိမ်ွေးတဲ့အမှုရာလေးရလာအောင်လေ့ကျင့်သင်ကြားပေးတာကိုဒါဆရာကလုပ်ပြရမယ်ဆိုတာပဲ သူတို့မှာဆရာတွေကတော့ကျောင်းစာသင်ပြီးရင်ဆရာတော်ဝင်ပြည်ပြီလို့ထင်မဟုတ်သေးဘူးဆရာရဲ့တောင်မှာသူဝိနေတံဝိနေတိတဲ့ကာယကံရဲ့ခြင်းမှုဝိသေကံရဲ့ခြင်းမှုဆိုတာလေဒီရင်ခြင်းမှုတွေကလည်းဆရာတွေမှာတောင်ဝင်ရှိတယ်လို့သူတို့ပြောနော်နောက်တစ်ခုကဆရာကဘာလုပ်ပြရမလဲတတိတွေနဲ့ပတ်သက်လာလို့ဆိုရင်တတိညာမကောင်းနေလို့ရှိရင်ညာကောင်းအောင်မညာမရှိမညာရှိအောင်ဒီနေ့မှတ်မိအောင်ဖတ်တယ်လဲလဲပြောကြသင်ကြားပို့ချပေးလို့လိုလေဖိနေပေးတယ်လို့ပဲဒီနေ့မှတ်မိတာဝယ်နည်းနဲ့ပြောရင်မှတ်မိမယ်ဆိုတာအဲ့ဒီမှတ်မိနိုင်တဲ့ဒီစနစ်တွေကိုတုံးပြီးတော့ဒီနေ့တွေရဲ့အသိဉာဏ်ထဲမှာစွဲသွားအောင်ဆရာကလုပ်ဖို့လိုရသေးတယ်သာဆရာလောကကိစ္စတွေပေါ့နော်။ဒါအားလုံးဟာဆရာကတတိကိုဆုံးမသွန်သင်ပေးတယ်ဆိုတဲ့အသေးရယ်ပဲ။နောက်တစ်ခုကသင်ကြားရမယ့်အတတ်ပညာတွေနဲ့ပတ်သက်ပြီးတော့ဆရာမှာမချမ်းမကျင်းတတိညာကိုရှင်းလင်းပြီးတော့သင်ကြားပေးရမယ်။အဲ့ဒါအဲ့ဒါအန္တမအရေးကြီးတာလို့ပြော။နားမလည်သေးရင်နားလည်အောင်ရှုပ်တဲ့ဟာကိုရှင်းအောင်ထက်တာကိုလွယ်အောင်ဆရာဒီလိုသင်ပေးရအဲ့တော့ဆရာကတော့တောင်းတဲ့ပါတာကိုဖတ်ပြနေုံနဲ့မရဘူးအမှန်တန်ရှင်းလင်းလွယ်လို့တိတ်ခတ်တဲ့အရာတွေပဲသူကလွယ်တယ်လို့သင်တာအောင်ဆရာကသင်ကြားဖို့ဆက်ပေးရတယ်ဒါလည်းပဲဆရာရဲ့စွမ်းရည်တစ်ခုပဲနောက်တစ်ခုကဘာလဲဆိုလို့ဆိုရင်ကောင်းခြင်းဆက်ဆံရေးနဲ့ပတ်သက်လာလို့ချင်းမိမာရေးချရှိအောင်ဆရာကသင်ကြားပေးရတယ်။ကောင်းတဲ့သင်တရားနဲ့ကြောတဲ့ဆုတဲ့ရမယ်။ဒါတွေကလူမှုရေးပညာတော်မျိုးတွေပဲ။ဘယ်သူနဲ့ဆက်ဆံရင်ဘယ်လိုဆက်ဆံရလဲ။ဒီကားပြောရင်ဘယ်လိုပြောရလဲဆိုတာဒါတွေကလည်းဆရာကသင်ကြားပေးရမယ်တောင်းတော်တရားတွေလို့ရသော်ကဒီလိုခေါ်တယ်။နောက်တစ်ခုကဘာလို့ဆိုလို့ချင်းကိုယ်တည်းသာမင်းပေါ်မှာအနေမကြရအောင်ဆရာကအကာအကွယ်ပေးရတယ်။ဒီကတဲ့တာဝန်သဘောမျိုးပဲကဆရာရဲ့တာဝန်သောချောင်းမှုတတိတွေပေါ်မှာရှိရတယ်။ဒါကရုပ်တော်များသင်္ကလောဝါဒတော့မှာခေါ်ထားတယ်။ဆရာတွေလောကမဲ့ကိစ္စဆရာတွေလောကမဲ့ကိစ္စတတိတွေလောကမဲ့ကိစ္စအပြန်အလှန်ပြုလုပ်ပြီးတော့လက်သက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဆရာတည်းကအောင်မြင်တဲ့လူလောကကြီးကိုအောင်အောင်မြင်တဲ့ဖြစ်တတ်နိုင်ရမှာဖြစ်ပေါ့။ဒီကံတရားကြတော့ဆရာမဲ့တည်းဟာလွဲမှားသွားတာမျိုးတွေလည်းရှိတတ်တယ်။အခင်းအရင်တွေလွဲမှားပြီးတော့ဆရာမဲ့တည်းဟာသုံးမဩဝါဒပေးတဲ့အစ်စ်မဟုတ်ပဲနဲ့ဆရာရဲ့အပေါ်မှာအချင်းချင်းတွေတွေ့တယ်သူကြီးကလည်းဆရာအပေါ်မှာဆရာနဲ့တတိပေါ်မှာအချင်းချင်းတွေတွေ့ပြီးတော့ဉာဏ်သူအစ်စ်ရောက်ပါတဲ့သူတွေအဲ့ဒါကိုလည်းပဲတတိထားဖို့လိုတယ်ပေါ့ရှင်းတော့ကရှင်းခေရှင်းစနစ်ပေါ့ရှင်းဆိုတာဇမနိုင်ငံရဲ့ရှင်းတော့မဟုတ်ဘူးဘာမှားတဲ့သတိမှာဆိုတော့အိန္ဒိယနိုင်ငံရဲ့အရှိစနစ်တစ်ခုကိုပြောပြဆရာနဲ့တတိဆက်ဆံပုံလေးမိရင်းတွေကသူတို့ရဲ့သားသမီးကိုမန်းတော်မှာခေါ်ပြီးတော့ပညာသင်ပြီးတော့မပေးဘူးဆရာငှားပြီးတော့သင်မပေးဘူးသူဖြစ်လို့ဆိုချူရှင်နဲ့သင်မပေးဘူးလို့ဆိုအိမ်မှာဆရာငှားဘူးမသင်ဘူးအလုပ်လဲဆိုလို့ရှိရင်မင်းသားငယ်တွေဟာမမနာတွေအမကတက်ကြွတတ်တဲ့ဘယင်သားဆိုတော့အဲ့ဒီမမနာတွေကိုချိုးနှိမ်ဖို့ရတဲ့အဝေးကိုပြုတ်ပြီးပြင်ရတဲ့ခါဒါသူတို့ရဲ့တက်တခုပေါ့မမနာတွေကိုချိုးနှိမ်ပေးဖို့ရတဲ့မင်းသားငယ်တွေကိုတဏှာပြုတ်ပြီးပြင်ရတဲ့နောက်တစ်ခုကတော့လူလောကမှာကောင်းခြင်းဆက်ဆံရေးကပ်အောင်ဆိုပြီးတော့ပညာသင်ပေးတယ်။လူလောကရဲ့အကြောင်းတရားတွေကိုဒိမာရေးချမ်းရှိလာအောင်ဆိုပြီးတော့ဗီဒီယိုကနေပညာသင်ပေးတယ်။ဒီခါတော့က ဘာသာတိကြီးကဒီကြီးကသူ့ရဲ့သားတော်လေးအရွယ်ရောက်လာတယ်။ဒီတော့ကတော့ကျောင်းသားက16နှစ်မှသာသူဖြစ်တော့မွေးပြီးသိကြဘူးမှကျောင်းပေါ့ကလေးနော်။ကလေးပေါ့စားလေးတွေသင်နိုင်တဲ့စာတွေကလည်းအများကြီးပဲသူ့ဖြစ်တာ။ဘုန်းကြီးတို့ဒီနေ့ငါနေတော့ကတ်တောင်းလေးတစ်ခုတွေ့တယ်။သတင်းစာထဲမှာပါလာတဲ့ကတ်တောင်းလေးသာတော့ရုပ်ပုံလေးကပါလေရေးထားတော့ကလေးလေးကဒေါ်ပုတ်အိတ်ကလေးနဲ့ကုန်းကုန်းကုန်းနဲ့လမ်းလျှောက်နေတဲ့ပုံကိုရေးထားတယ်။ရေးထားပြီးတော့အောက်ကရေးထားတဲ့စာရင်းတွေကပါတော့ဆိုဒီကလေးဘာအဖြစ်ရှိလို့ဓာတ်ပေးထားတာတော့အမှန်တော့ကြောင်းသွားတဲ့ကလေး။ကျောင်းသားပေါ့စာလေးစာအုပ်တွေဆန်းပြီးတော့ဒေါ်ပုတ်ကိုသွားချတယ်။ဘာအဖြစ်ရှိလို့ဒီကလေးကိုဓာတ်ပေးတာတော့အဲ့လိုလေး။အခုကကလေးလေးကိုဓာတ်ပေးနေတယ်လို့ဖြစ်ဘုရားကလောက်တင်တာတောင်တက်လာလို့ဆိုတော့အဖြေကဖွက်နေတယ်နော်အဲ့တော့ဒီစနစ်တွေကဘာလို့မှားနေရှင်းတော့က16နှစ်မှာဘာသာတိဘီရဲ့ကားတော်ကြီးကိုသူက16နှစ်ပြည့်တဲ့အခါကျတော့သူ့သားကိုပညာနဲ့သူ့လိုက်သူ့နာမည်မှာလည်းပမောက္ခကိုရှိတယ်ဒီလိုကတော့ဓိတာပမောက္ခလို့ခေါ်တယ်အခုကပုံဖက်စာကိုလည်းပမောက္ခလို့အဲ့ဒီအတုံးကိုဒီတုံးတာနော်ဓိတာပမောက္ခဆိုတာအရမျက်နာတွေကကိုအရှိရကပဲဖြစ်ဖြစ်တောင်ရကပဲဖြစ်ဖြစ်အနောက်ရောက်ကပဲဖြစ်ဖြစ်ဒါတည်းပုံစံလေးလာပြီးတော့ပညာသင်ကြားရတဲ့ဆရာကြီးပဲနိုင်ငံနဲ့နိုင်ငံတိုင်းမှာအဲ့လိုဆရာကြီးတွေရှိတတ်တယ်ဘုရားဘုရင်ကအမတန်ဝိညာဉ်တဲ့ဘာသာတိကလို့ဆိုလို့ရှိရင်တက္ကသိုလ်ပြည်ဆိုတာကိုဆင်လွတ်တယ်တက္ကသိုလ်ဆိုတာဒီကနေ့ခေတ်နဲ့ကြည့်မယ်ဆိုလို့ရှိရင်ပါကစ္စတန်နိုင်ငံထဲမှာရှိတယ်အဲ့တော့ဘာသာတိကအိန္ဒိယနိုင်ငံမှာရှိတယ်အိန္ဒိယပြားဘူးရောက်ပြီးတဲ့လူတွေဘာသာတိကရောက်ကြမှာပဲအဲ့ဒီဘာသာတိဘယင်ကသူ့သားကိုတက္ကသီလာဆိုတဲ့ဒီမှာရှိတဲ့ဆရာကြီးကိုသင်ခန်းလိုက်တက္ကသီလဆိုတာနိုင်ငံတနိုင်ငံရဲ့နာမည်ပဲဒီကနေ့ခေတ်တော်မြန်မာနိုင်ငံမှာ University ကိုတက္ကသိုလ်ဆိုပြီးတော့တက္ကသီလဆိုတာတော့မတုံးနေတာအမှန်တော့တက္ကသီလဆိုတာမျိုးမျိုးရဲ့နာမည်ပဲဖြစ်ရတယ်နော် Passport ဆိုလို့ပါတော့အဲ့တော့သူ့သားလေးကိုပညာရှင်တော်ကင်းထုတ်လိုက်တဲ့အခါမှာဘာပေးလိုက်တော့ရှင်အထက်တလွာပဲရှိတယ်ခဏတည်းမင်းဒီမင်းသားတွေဝတ်တဲ့ခဏမျိုးမဟုတ်ဘူးစီးတဲ့ခဏမျိုးမဟုတ်ဘူးအဖက်တလွာလေးရှိတဲ့ခဏတရားရဲ့ပြည့်ရဲ့ချီးလေးရဲ့ဝေးတောင်းအဲ့ဒါကိုပေးလိုက်ပြီးတော့ကဲမာသားမင်းတက္ကသိုလ်ကြီးသွားပြီးတော့ပညာသင်နေတော့လောကရဲ့အကြောင်းတရားတွေကိုသိအောင်လူတွေနဲ့ပေါင်းစည်းဆက်ဆံရေးလုပ်တတ်အောင်မမနာတွေချအောင်တွက်လိုက်ကိန်းနဲ့ဆန်းတဲ့နတ်တော်မှာမလေးရဘူးသွားပြီးပညာသင်ငါလိုက်တယ်အဲ့တော့သူမွေးလို့လေးပြိုက်ပြီးတော့ခဏလေးစီဒီလေးဆောင်ပြီးသွားတော့အမှန်တရားဝေးတဲ့ခင်းကြီးကိုသွားကိုရောက်တဲ့အခါကျတော့တက္ကသိုလ်ကြီးကဆရာကြီးနဲ့တွေ့ဆရာကြီးနဲ့တွေ့တဲ့အခါကျတော့အမှားသေးဆရာကြီးအမေးတယ်ဘယ်ဘယ်လိုကြောင်းလာလို့မှလဲခုကတော့ဒေလာပါလာပေါ့ဒီလိုမျိုးပေါ့နော်အဲ့ဒီခေတ္တကတော့အဲ့လိုမမေးဘူးဆရာကြီးကဆရာကပေးပြီးမတင်ပါလားတော့ဘုဆရာကမပေးပဲတင်ပါလားဒီနေ့ခုဆရာကပေးပြီးတော့တင်လာကြတော့သစ္စာဆရာကြီးကိုဆိုရသူတော်ကအသရိယသာသာလို့ခေါ်ဆရာကမပေးတာလို့ဓမ္မန္တိဝါတိကလို့ခေါ်တယ်ပညာပဲတင်အဲ့ဒီမျိုးကဘာလို့လို့ဆိုလို့ရှိရင်ဆရာကပေးတင်တဲ့ပုံစံတွေကတော့ဆရာရဲ့သားကြီးလိုပဲဘာမှဝေဝဥစ္စာလုပ်ကြရမလို့ဆရာသင်တဲ့အကြောင်းမှတ်ပြီးတော့အချိန်ကြီးပညာသင်လို့ရတယ်ဆရာကပေးအဲ့ဒီလိုနည်းနဲ့လည်းသင်နိုင်တယ်ဆရာကမပေးဘူးဆိုလို့ရှိရင်ဓမ္မတေဝတိကအနေနဲ့သင်တယ်ဆိုလို့ရှိရင်လက်ထဲမှာဆရာရဲ့ကိစ္စဥစ္စာတွေလောက်ရတယ်မှာသင်ရတယ်နော်
အဲ့ဒါလို့စနစ်နှစ်မျိုးရှိဘူးဘုရင်တာတော့ကတော့မဟုတ်ဘူးသူကပတ်စံပေးပြန်မှာပါဆိုတော့ဒီတဲ့ကျာကြီးတဲ့ကိုဝေးတစ်ထောင်ထည့်လိုက်ဝေးထောင်ထည့်ပြီးတော့သူကတော့အချိန်ကြီးပဲကျာကြီးစီရတယ်ပြီးတော့သူ့ညာလေးတင်လိုက်ပြညာလေးတင်တော့သူပညာလေးနဲ့တော်တော်လေးရည်ချင်ပြီးဒီနေ့တော့ဆရာကြီးကသူ့ပေါ်ပြီးတော့မြစ်စိတ်ကိုရည်ချိုးချင်းသွားတာဒီလိုပြန်လာတော့လမ်းမှာမတွေ့လည်းလို့ဆိုအမျိုးသမီးကြီးတူကနှမ်းလေးကိုနေသူနှမ်းတာနှမ်းပြကြီးနေသူနှမ်းတာအဲ့ဒါကိုတွေ့တဲ့အခါကျတော့ဒီမင်းသားကအစားအစာလက်ပုံကအဲ့ဒီအမျိုးသမီးတော့နှမ်းထားတဲ့နှမ်းလေးကိုလက်တဆုပ်နဲ့ကောက်ထုတ်ပြီးတော့သားတယ်တဲ့ယုတ်မိကြပါမှမပြောဘူးကြည့်နေလိုက်ဒီတရားကြီးလည်းဒီတိုင်းမျိုးသုတ်တော့ပြီးတော့ဘာပြောညာပြောလို့ယူပြီးအစားပြန်အဲ့လိုတုံးရမြောက်စားတဲ့အခါကျတော့ယုတ်မိကြမနေနိုင်နေတိုင်းတနေ့သုတ်သုတ်ဘာနှမ်းရတဲ့ကနေဒီလူကလက်နဲ့ထုတ်နေလို့ဆိုရင်ဘာနှမ်းနေကြတော့မှမဟုတ်တော့ဘူးဆိုပြီးတော့ပေါ်လိုက်တယ်တော့ဆရာကြီးကသူ့တတိကြီးကိုအမှုထိုင်နေပါတယ်သူ့နှမ်းနေတော့ပုံတော့မှာပါအော်လေဆရာကြီးကအတန်လေးကြားတယ်ဘာဖြစ်လာလဲလို့မေးတယ်ဒီကြောင်းသားကသူ့ရဲ့နှမ်းလေးကိုမပြောမချေနဲ့ပြီးပြီပါလေတဲ့ဆိုတော့ဆရာကြီးကဟုတ်လားလို့ဆိုတော့မေးတော့ဟုတ်အဲ့ဒါဆိုလို့ရှိရင်နှမ်းလို့ပြောပါမယ်ဆရာကြီးကနှမ်းလို့ပြောပါမယ်ဆိုတော့ဒီလိုနှမ်းလို့တော့မလို့ရဘူးဒီကလေးနောက်တာမျိုးမလုပ်အောင်ဆုံးမပေးပါသူတို့ကြာကြာအေးကောင်းပြီဆိုပါလာတဲ့ကြောင်းသားမျိုးရောက်တော့ဘုရားဒီပဲလက်ဆွဲခိုင်းပြီးတော့နန္ဒရှိတဲ့ဘုရားအဲ့ဒီကြောင်းသားကိုရိုက်တဲ့သုံးချက်နော်ဒီတော့လည်းရိုက်ပြီးတော့ဆုံးမတာပဲဒါနဲ့အရက်ကတော်သွားရင်မကောင်းဘူးပေါ့နော်အဲ့လိုရိုက်ပြီးတော့ဆုံးမလိုက်တဲ့အခါသူကမင်းသားပဲလေရိုက်ဆုံးမရိုက်ဆုံးမတဲ့အခါမှာသူဘောဓရီတာအဆက်သွားမထောင်လူကြီးနဲ့ဆရာကြီးကိုပြန်ကြည့်ပြီးအန်တိတ်ပြီးသူ့ဒေါသကိုညှိပိတ်တယ်။အဲ့လိုနဲ့လူသားတော်ကသူ့ကိုရိုက်ခံရတယ်ပေါ့။ဆုံးမလိုက်တယ်။အဲ့ဒါနဲ့တော့ပညာတတ်တဲ့အခါကျတော့ပညာစုံဖို့ပညာပုံတဲ့အခါကျတော့ဆရာကြီးကိုကြောက်ပြီးတော့သူဘာသာလူကြီးကြီးကိုပြန်သွား။ပြန်သွားပြီးတော့သူလမ်းမှာတဲ့အခါဆရာကြီးလိုက်လာခဲ့ပါပေါ့။ဆရာကြီးကိုဆက်ချင်ပါအဲ့လိုမှာသွားပြီးရေကြီးရောပြန်ရောက်တဲ့အခါကျတော့ပညာလေးစုံလို့သားလေးကပညာတတ်လာပြီဆိုတော့ဒီရင်ကြီးကလည်းဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သူ့သားကိုစီနံသွဲအပ်အဲ့လိုစီနံသွဲအပ်တဲ့အခါသူဘာကိုပေါ်လာလို့ဆိုဆရာကြီးကသူ့ကိုချက်ခွဲပြီးတော့ရိုက်တယ်ပေါ့အနှံလေးတစ်စုံနဲ့အဲ့ဒါကိုမပြေမနက်ဖြစ်ပြီးတော့ဆရာကြီးဒီပြင်းပို့တော့သူ့ကြည့်လာပါမယ်နိုင်နေတော့တတ်ပါတယ်သူကအသေးသေးလားနော်အဲ့လိုခေါ်ဆရာကြီးကလည်းပါတယ်ဒီတော်ကသိကျိုးနေတယ်ဆိုသူသိတယ်ဆရာဆိုတာအခဲခတ်တတ်တယ်နိအဲ့ဒါနဲ့ဆရာကြီးကသူနေတော့ဘယ်လိုလဲမတော်ဘူးအတော်လေးအသက်ရွယ်လေးရပြီဒီငါဆက်နေတော့နေပြီဆိုတဲ့အခါနည်းနည်းလေးစဉ်းစားတတ်လာပြီဆိုတော့ဆရာကြီးကလိုက်တော့အဲလိုက်သွားတဲ့အခါအဲ့ဒီမျက်နှာအခဲမကြည့်ဘူးသူ့ရရမလားပေါ့အခဲမကြည့်တော့ဆရာကြီးလည်းလိုက်လာတော့ကျားကြီးဟန်းခိုင်းပြီးတော့ဓာပြညိုတော့တတ်ဖို့လောက်တာပဲအမိန့်ထအဲ့လိုအမိန့်ထတဲ့အခါကျားကြီးကရှင်းပြသူ့ကိုပြန်လုပ်တယ်ပေါ့ရိုက်တယ်ပေါ့အဲ့တော့ကျားကြီးကရှင်းပြမဟုတ်ဘူးတဲ့မတ်ကြီးတွေလည်းကျားကြီးကရှင်းပြဒီကလေးကိုရိုက်တာသူ့လိုက်မုန်းလို့ရိုက်တာမဟုတ်ဘူးအကယ်၍မရိုက်ခဲ့ဘူးဆိုလို့ရှိရင် तू อ่ะ तू တပ်ပစ္စည်းကိုမတရားယူတဲ့အလေးအကျင့်ကြီးอ่ะရှိလာတဲ့အခါ तू မှာအာနာရှိလာရင်ဒီတဲ့ကိုဆိုတော့မှာအာနာရှိလာလို့ရှိရင် तू ရတိကအနိုင်ကျင့်ပြီးတော့ပစ္စည်းယူတတ်တဲ့အလေးထားလေနောက်ဆုံးမှာတကောအနေဓမြဖြစ်ပြီးတော့ဓမြကြီးဖြစ်သွားနိုင်တယ်ဘယင်းအောင်ဖြစ်နိုင်မှာမဟုတ်ဘူး तू ရိုက်ပြီးတော့ဆုံးမလို့ဘယင်းဖြစ်ရတာလို့အဲ့ဒီဆရာကြီးကအမတ်တွေကိုဒီလိုရှင်းပြတဲ့အခါကျတော့အမတ်တွေကလည်းဟုတ်တယ် နော်ဒီကိစ္စမျိုးကဓမ္မပြမှာလဲပေါ်ခဲ့ဘူးတာလည်းလို့ကြားလိုက်လိုက်တယ်မန္တလေးမြို့တည်သွားတဲ့မင်းတို့မင်းကြီးကျောင်းသားဘုရားကဆရာတော်ဥစ္စံလေးမှာကျောင်းမှာနေတယ်နေတဲ့အခါကျတော့ဆရာတော်ဥစ္စံလေးမှာကငကြော်လေးတစ်ကောင်တင်ခိုင်းထားတယ်တင်ခိုင်းထားတော့သူကလည်းပေါ်ပေါ်ဆဆနဲ့ငကြော်ဒီတိုင်းထားတော့ငကြော်ကြောင်စားသွားတယ်ပေါ့ငကြော်ကြောင်စားသွားတော့နောက်ရကျတော့အဲ့ဒီငကြော်ပဲပဲတော့မလေးတော့ကြောင်စားသွားတယ်ကဲလာအောင်မင်းငကြော်လေးတစ်ကောင်တော့မသိမ့်နိုင်ဘူးဆိုပြီးတော့ကိန်းကြပြားနဲ့အဲ့ဒီမင်းတို့မင်းသားကိုရိုက်ကျောင်းမှာအရှိုးရှိုးကြီးဖြစ်အောင်လိုက်ခိုက်တဲ့အခါကျတော့မင်းတို့မင်းရဲ့အဖေကရှိဖို့မင်းတရားဝိမင်းနဲ့လည်းပေါ့နောက်ပြည့်ကြတော့မင်းသားရဲ့ကြောမှာအလိုက်နဲ့ခံထားရတဲ့ဆံတဲ့ဩငွေလေးတစ်ကောင်နဲ့သူ့သားကိုဒီလောက်ရရမလားသူကလည်းအဲ့ဒါမျိုးကိုရှိတယ်မိဘသာသမီရဲ့အစ်ကိုမမြင်မဲနဲ့သာသမီဘက်ကနေလိုက်တတ်တယ်နော်အဲ့တော့ငွေလေးတစ်ကောင်နဲ့ဒီလောက်ရရမလားပေါ့ဆရာတော်ကြီးကသွားချောင်းတယ်အရှင်များငွေလေးတစ်ကောင်ကိုပြီးတော့လည်းကတ်နိုင်မှာမကြော်လေးတစ်ကောင်နဲ့ဒီလောက်ရရမလားမဟုတ်ဘူးမကြော်ကြောင့်လိုက်တာမဟုတ်ဘူးဒီကောင်ကကြီးလာလို့ဆိုရင်တိုင်းပြည်အုပ်ချုပ်မှာအခုမကြော်လေးတစ်ကောင်တော့မအုပ်ချုပ်နိုင်ဘူးဆိုတော့လုံးလုံးနောက်တိုင်းပြည်အုပ်ချုပ်မှာအဲ့ဒါကြောင့်မလို့မကြော်လေးတစ်ကောင်တော့နိုင်အောင်မအုပ်ချုပ်နိုင်တဲ့သူကဘယ်လိုလုပ်ရင်းဖြစ်မှာလဲဆိုပြီးတော့ရိုက်ပြီးဆုံးပါတယ်လို့ဆရာတော်ကြီးကဆုံးပြတယ်အခုလည်းသူတို့ပဲဒီမင်းသားလေးရရိုက်ပြီးတော့မဆုံးမနိုင်ဘူးဆိုလို့သူကအခုကနေတရားဖြစ်သွားမှာသူများကိုစီရင်ရပုံးကျိုးတဲ့ပုံဖြစ်သွားတယ်။အဲ့တော့ရပ်ပြီးဆုံးမလိုက်တဲ့အခါသူများကိုစီမယူရဘူးဆိုတာဆရာကြီးရတယ်။မအနာတော်လာအောင်လုပ်ပြီးတော့ဆုံးမလိုက်တာပဲ။အဲ့ဒါကိုမလိမ္မာတဲ့တပည့်ကြတော့ညံလုတ်တတ်တယ်ပေါ့။စိတ်ဓာတ်ကမမှန်သေးတဲ့ကြောင့်ဆရာကြီးကိုခေါ်ပြီးတော့ဆရာကြီးကိုတတ်မယ်လို့။နောက်ဆုံးကြတော့ဆရာကြီးကရှင်းပြတယ်သာဟာတို့ရလို့တာမဟုတ်ဘူးဆုံးမလို့ပေါ်တယ်ဆရာပြောတယ်သူဒီမိန်းမအောင်ဆုံးမရတဲ့ဟောအဲ့ဒီလိုဆုံးမမှသူ့ကိုကြည့်ရင်ဒီမှာသူ့တဲ့နိုင်တယ်ဆိုတာကိုရှင်းပြတယ်သူကနားနဲ့နိုင်တဲ့အရွယ်ရောက်နေတဲ့အခါကျနားလို့တော့ပေါ့နားလည်းတော့ဆရာကြီးကိုအဲ့ဒါမှခြေထုတ်ပြင်ပြီးတော့သူ့နိုင်ငံကိုဆရာကြီးပေါ်ပြီးတော့တကယ်ဆရာကြီးရဲ့ဩဝါဒခံပြီးတော့နေတယ်ဆိုတာ950 ကျန်ရတဲ့ဘယ်တော့မှကိုင်းရင်ပြီးရောရိုက်ပြီးဆုံးပါပါဘုရားလို့ဒီလိုအပ်တယ်။နော်။ဘယ်တော့မှကိုင်းရင်ပြီးရောရိုက်ပြီးဆုံးပါပါဘုရားဆိုပြီးအပ်လို့ရှိတယ်။နော်။သူကမှတော့အဲ့ဒါရိုက်ဆုံးပါတဲ့စနစ်သိပြီးတော့ရှိတယ်။ရိုက်ဆုံးပါလို့ကျအနေနဲ့ဒီတစ်ခုဖြစ်လာပြီးတော့ဆရာနဲ့ဆရာကောင်းတိတ်ခါလေးကြဆင်းသွားပြီးတော့ဒီလိုရဲ့စိတ်ဓာတ်ကလည်းပဲမိသားမှန်သိပြီးတော့မပြီးတော့ဆက်လို့လာတဲ့သဘောတစ်ခုပြောတယ်ဆရာပဲလက်တော်တရားမခင်ကိုယ်တော်မြတ်ကတတိတွေကဆရာကိုရေးမယ်ဆိုရင်ဘယ်လိုဆရာကိုရေးရလဲဟုတ်တယ်တတိဘက်ကဆရာရေးသည်ဆရာဘက်ကတတိရေးသည်ကတော့မိမာပြီးတော့ပြောစကားနားထောင်တဲ့တတိမျိုးရေးလိုက်တယ်ပြမလို့နော်ပြောလို့ဆိုလို့တဲ့တတိကိုဆရာတွေကချစ်ကြတယ်လေတုတ်ပစာလို့ခေါ်တယ်ပြောလို့ဆိုလို့တည်းတတိမျိုးရေးလိုက်တယ်ဘောဘူးတည်းကတော့ဆရာကိုရေးလို့ဆိုဘယ်လိုဆရာကိုရေးရမလဲဆိုတိတ်ပွက်ဆုံးမပြီးတော့အဖြစ်ကိုထောက်ပြတဲ့ဆရာမျိုးရေးရမယ်တတိရဲ့အကြိုက်ကိုလိုက်ပြီးတော့နေတဲ့ပြောလို့ဆရာမျိုးမရဘူးတဲ့ပြောတော့ပြားနော်မိဒီနာဝပေါ်တာညာတတ်တဲ့ဝိသတ်တတ်တဲ့ဝိသဓာတိဆိုတော့အတိရှာပြီးတော့ပြောတတ်တဲ့ဆရာမျိုးဗေဒယာယုတ်ဖြစ်ဖြစ်အဖြစ်ကိုထောက်ပြပြီးပြင်ပေးတဲ့ဆရာမျိုးရှာရမယ်မိက္ခာဝါဖေဒါတော့ဖြစ်ဖြစ်မိက္ခွတ်ဆုံးမတဲ့ဆရာမျိုးရှာရမယ် ကိုယ့်ရဲ့သဘောကိုလည်းလျောပြီးတော့မြောက်ပြီးတော့သိရဲ့ဆရာမျိုးနဲ့မပေါင်းရဘူးတဲ့ဒါကရသော်ပြားကခေါ်တဲ့ဆရာရွေးလေးပေါ့အဲ့ဒါမျိုးကိုရှားပွေပြီးတော့ပေါင်းပန်းဆက်ဆံရတဲ့အဲ့ဒီလိုပေါင်းပန်းဆက်ဆံတာကိုယ့်ပေါ်မှာအပြစ်ကိုထောက်ပြပြီးဆုံးမတာကိုဒါနဲ့ဘယ်လိုသဘောထားရမလဲဆိုရင်အကိုကံတဲ့ရွှေအိုးကြီးတွေကိုညွန်ပြနေတယ်လို့စိတ်ကအောင်းရမယ်။ဒါတည်းရဲ့စိတ်ထဲမှာအဲ့ဒါကိုထားဆရာကအပြစ်ထောက်ပြပြီးအပြစ်တင်ပြီးပြောနေပြီးကိုယ့်ဘုမတန်ဖိုးရှိနေလေလို့ပြောမှတ်။အဲ့ဒါကဆရာရင်းရင်အပြစ်တင်ပြီးတော့ဆုံးမတတ်တဲ့ဆရာမျိုးကိုရွေးပါတဲ့။ဒါပြီးရွေးလို့ရှိရင်ပြောလို့ဆိုလို့နာထောင်တဲ့တပည့်ရောကိုရေးပါလို့ဒါကအချမ်းမြင်အားဖြင့်ဒီလိုပြောတာနော်အဲ့ဒီလိုရေးရချေရအဲ့ဒီလိုရေးချေတဲ့အခါမှာအစ်စ်ထောက်ပြပြီးဆုံးမတဲ့ဆရာမျိုးကိုတွေးကြည့်လို့ဆရာကနားထောင်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘက်ဆုံးတော်တဲ့ပုဂ္ဂိုလ်လို့ဆိုတာနော်ပြင်သာရိတ္တဘက်ကရောပြင်ညာရိတ္တဘက်ကရောပြောပြရမရှိအောင်တော်တဲ့ဆရာတပည့်ကျိုးဖြစ်သွားတယ်အဲ့ဒါကြောင့်မလို့ဒီလိုရေးခိုင်းတာပေါ့ကဲတော့ဒီဆရာနဲ့တပည့်ဆိုတာအမြဲတမ်းပြင်းနေနေတယ်လို့တော့မရှိကြဘူးဆရာကစေရနာထားပြီးတော့တင်တဲ့အခါတပည့်ကဆရာလိုတတ်လာပြီဆိုလို့ရှိရင်ပြောကြတယ်မဟုတ်လားတက်ကြည့်ရင်ဖာယာတိုင်းတယ်ဆိုတာဆရာကိုလာပြီးတော့ပြိုင်းလာတတ်တယ်အဲကြောင့်မို့ရှင်းတော့ကတချို့ဆရာတွေကအာဇရိယမုတ်တိဆရာတွေကခံထားတာရှိပညာတွေကိုပေးမယ်ဆိုလို့ရှိရင်ဆရာတွေကတစ်ခွက်ခံထားတာတတိအကုန်သင်လေးတချို့ဘာဖြစ်လို့ကိုမပေးတာလဲလို့ဆိုလို့ရှိရင်တပည့်ကပညာအကုန်ပေးလိုက်လို့ရှိရင်ဖာယာတိုင်းမှာဆိုတော့ဖာယာတိုင်းတယ်ဆိုတာတော့သိ950ဇာတ်နဲ့မှာကျွဲအုပ်ကြီးကအုပ်ရှိတယ်အဲ့ဒီကျွဲအုပ်ထဲမှာကျွဲကြီးကြီးတကောင်ကသူတို့ထဲမှာကျွဲတကောင်ကျွဲတိတကောင်မွေးလာပြီဆိုလို့ရှိရင်အဲ့ဒီကျွဲကိုအကြီးမခံဘူးတတ်ဖြစ်တယ်ကွာဖတ်ပြီးတော့ကတ်တယ်ကျွဲကြီးဆိုသူတကောင်မွေးလို့နေရတယ်စံတဲ့ကျွဲတွေတတ်အဲ့လိုနေတဲ့အခါကျတော့နောက်ဆုံးပါဆရာလုံးကျွဲကျွဲကြီးလေးအနေနဲ့မွေးလာတဲ့အခါသူကဖတ်ရှုရှုတခြားနေရာမှာနေပြီးတော့အဲ့ဒီကျွဲကြီးကြီးရဲ့ဖာယာတောက်တောက်ပြီးတော့တိုင်းတယ်သူ့လောက်အရွယ်ရှိရင်သူ့ကိုပြန်ဖတ်တယ်အဲ့ဖာယာတိုင်းတယ်ဆိုတော့သူ့လောက်အသက်ကြီးလာပြီသူ့လောက်အရွယ်ပြည့်စုံလာပြီဆိုတော့သူဖာချင်းကျူလာပြီဆိုတော့ပြန်ပြီးတော့ဖတ်နိုင်တယ်အင်အားရှိလာပြီအဲ့ဒီကနေစပြီးပြောတာဖာယာတိုင်းတယ်ဖာယာတိုင်းတယ်ပါလေအသေးသေးလေးလေးဖြင့်သူ့ကိုမမိသေးဘူး။ပါကျေဒီကြီးရဲ့ပါမျိုးရလာပြီဆိုလို့ရှိရင်တော့အဲ့ဒီကျေကိုပြန်ထပ်တော့မယ်။အဲ့ဒါကြောင့်လို့ဆရာကတပည့်ကိုပညာပေးတဲ့အခါမှာအတ္တရိယမုတ်တိဆိုတာခြံလေးရှိတယ်။မြတ်စွာဘုရားကတော့တရားတော်ဝါနဲ့ပတ်သက်ပြီးငါ့မှာအတ္တရိယမုတ်တိထားဘူးအကုန်လုံးကြည့်ပြီးဆိုတော့ဘောဂိတာဖြစ်တယ်လို့ရှင်အန္တရာကိုမင်ကြားခဲ့လို့ပေါ့။ကောင်းပြီအာရိယမုတ်တိမထားပဲနဲ့သင်္ချာပို့ချခဲ့တဲ့ဆရာတဦးဟာတပည့်ကိုအကြောင်းပြုပြီးတော့ဒုက္ခရောက်ခဲ့ရတာမျိုးကိုရှိခဲ့တယ်ပေါ့အဲ့ဒါအားလုံးကြောက်ကြပါလိမ့်မယ်ဗာရဏသီကြီးမှာအမတန်နာမည်ကျော်ကြားတဲ့သောင်းသမားကြီးတယောက်ရှိအဲ့ဒီနိုင်ငံမှာတော့သူကအရှင်ရှားဆုံးပေါ့သောင်းပညာရှင်ကြီးတဦးပေါ့အဲ့ဒီသောင်းပညာရှင်ကြီးကသောင်းဒီအမကန်ကကျွမ်းကျင်တယ်သူ့ရဲ့နာမည်ကဘုဒ္ဓိလလို့ခေါ်တယ်ပေါ့အဲ့ဒီဗာရဏသီကြီးကကုံတယ်တွေဟာဒီနေ့ကျတော့ဥစေကြီးဥစေကြီးဆိုတာဒီကလေးခေတ်မှာဘုံတွေနားဒီမှာရှိတယ်ဆန်းချီစေဒီတို့နားဒီမှာဥစေကြီးဆိုတာရှိတယ်ဒီနေ့မှာတော့ဥချေးလို့ခေါ်တယ်သူတို့သလားနာမည်နဲ့အဲ့ဒီဥစေကြီးကြီးကိုအရောင်းဝင်သွားရင်ဝန်လမ်းတကင်းရှိတဲ့အခါကျတော့အဲ့ဆန်ဆုကြ ဆုပြီးတဲ့အခါကျတော့ကောင်းသမားတွေအောင်နှားပြီးတော့သူတို့ကောင်းပြီးတော့နားထောင်ရမယ်ပေါ့အဲ့ဒီဥဒိနီကြီးမှာအတော်ဆုံးကောင်းသမားကမူတိလလို့ခေါ်တယ်အဲ့ဒီမူတိလကောင်းသမားဥဒိနီမှာတော့သူကအတော်ဆုံးတယ်သူ့နှားပြီးတော့ကဲသူစောင်းကြည့်ရအောင်နားထောင်ရမယ်သူကျင်းပြတာနားထောင်ရမယ်သူ့ကိုနှားပြီးတော့ပြီးတဲ့အဲ့ဒီကုံတွေတည်းကသုတိလရဲ့စောင်းလက်ဆံကိုကြားထားတဲ့လူတွေပြည့်စုံခဲ့ကြတယ်။ဒုတိလကစောင်းတာမြင့်ပြီးတော့တီးတာဘဒုကမှသဘောမကျကြဘူး။ဘဒုကမှဩဘာမပေး။ဩဘာမပေးတော့စောင်းရိုးကိုအလယ်လတ်ထားပြီးတော့တီးတယ်။ဘဒုကမှဩဘာမပေး။စောင်းရိုးကိုလျှော့ပြီးတော့တီးကြတော့လည်းဘဒုကမှဩဘာမပေး။သူတီးတာကိုကောင်းတယ်လို့လူကမှမပြောကြအေးတတ်ကစိတ်ဝင်စားလို့ပေါ့အဲ့လိုစိတ်ဝင်စားတော့ဘူတိလကပြောတယ်ဘာဖြစ်လို့လဲဒီနိုင်ငံမှာသူစောင်းလဲရကောင်းတယ်ဘာဖြစ်လို့လူသူပြိတ္တာသူကသူ့ကိုဩဝါမပေးတာလဲလို့ဆိုတယ်ပုံတရားပြောတယ်အဲ့ဒါမင်းစောင်းတီးနေတာလားတို့ကတော့စောင်းစမ်းနေတယ်လို့ပဲထင်တယ်ဟဲ့သူကောင်းတည်တဲ့အတန်ကိုအဲ့ဒါတီးတယ်လို့မဖြစ်ဘူးကောင်းစမ်းနေတာတော့ပဲဖြစ်တယ်ကိုကတော့ချွေးပြက်ပြက်ချောက်အောင်တီးထားတယ်ဆိုတာဒါကြောင့်ဒီကျွန်ုပ်ကကောင်းအောင်တီးနိုင်တဲ့ကောင်းစရာရှိလို့လားပေါ့ဟာဗန္ဓမတိကြီးကခုတ်တိလကောင်းစရာအမှန်တန်ကောင်းတယ်တဲ့အခုဒီကကောင်းစရာတီးတာကဟိုကလေးကိုမိခင်လုပ်တဲ့လူကကလေးချော့ပြီးတော့တင်းဆိုးနာနဲ့တူတူပဲတဲ့ဘာမှမထူးဘူးလို့ပြောတယ်အဲ့ဒါညံ့တယ်ပေါ့အဲ့ဒါနဲ့သူကဒီလိုဆိုလို့ချင်းသူဗာရတတိကျရင်သူခေါ်သွားပါသူပေးစရာအခကျေးဝေးတွေမပေးပါနဲ့သူ့ကိုခေါ်သွားအဲ့ဒါနဲ့ကိုယ်တွေကဗာရတတိကျတဲ့ကသူ့ခေါ်သွားတယ်ဗာရမလူရတဲ့ကတည်းကဘုရားစောင်းပြာကြီးအိမ်ကိုပို့လိုက်တယ်သူကလည်းစောင်းပညာသင်တယ်ပေါ့အဲ့ဒီရောက်တဲ့အခါကျတော့ဘုရားပြာကြီးကအပြင်ထွက်နေတယ်အိမ်မှာမျက်စိနဲ့တွင်အလင်းမရတဲ့မိခင်ဖားကနားလို့ရှိသူကအဲ့ဒီမှာစောင်းကြီးချိတ်ထားတာတင်ထားတာမြင်တဲ့အခါကျဒုတိယစောင်းကိုယူပြီးတော့သူကလက်စမ်းတာပေါ့လက်စမ်းတဲ့အခါကျတော့ဟိုးမျက်မမြင်မိခင်တစ်ပါးကဘယ်လိုတင်လို့ဆိုရင်အဲ့စောင်းကိုကြက်ကြိုက်နေတယ်လို့ထင်တာပေါ့ဒါကြောင့်မလို့ကြက်ကြိုက်နေတယ်ထင်လို့မောင်းရတယ်ပေါ့ဒီတီးတာတောင်းတီးတာတောင်းတာကမကောင်းတော့ကြက်ကြိုက်နေတဲ့အတန်ကိုဖြစ်နေတယ်ပေါ့အဲ့ဒါနဲ့သူကအကျိုးကြောင့်ပြဗုဒ္ဓနာကြောင့်ပြကြီးကျန်းလာတဲ့အခါကျတော့ဆရာကြီးကဘယ်ရလဲဘာလဲမေးတဲ့အခါကျတော့သူတောင်းပညာပြင်မြင်လို့လာတဲ့အကြောင်းပြောလူအင်္ဂလိပ်ရုပ်ကိုကြည့်လာတဲ့ဆရာကြီးကသူ့ကိုဒီကောင်းဒီကောင်းမဟုတ်ဘူးပေါ့အဲ့ဒါကြောင့်မလို့လက်ခံဘုရားကောင်းတယ်ကြည့်လက်ခံမှုကိုမပင်မပေးနိုင်ဘူးဆိုတော့သူကလည်းလူပါပဲဘုရားရဲ့မိဘတစ်ပါးစင်နတ်အောင်သူကဝေပြူးမကြည့်ပြီးကတ်နေတာမပြန်ဘူးအိမ်ကအတင်းတို့ရှူတောင်းမှတဲ့အခါနောက်ဆုံးကျတော့မိဘတစ်ပါးကငါသားရဲ့သင်ပေးလိုက်ပါတော်ပါတယ်နဲ့ဆိုတော့ကောင်းတယ်ကြည့်မိဘတစ်ပါးကမလွန်ဆန်းနိုင်လို့သူ့ကိုကောင်းတယ်သင်ပေးလိုက်သာသောဘာသောပညာရှင်တွေရဲ့သူကဘယင်းရဲ့တောင်းတမာကြီးဆိုတဲ့ဘယင်းနန်းတော်သွားတဲ့အခါမှာသူ့ကိုခေါ်ခေါ်သွားတော့ဘယင်းနဲ့လည်းသူကသူလေးယဉ်နီးတာဘယင်းကမေးတော့ဒါကျွန်တော်တပည့်ပါပဲကျွန်တော်ရဲ့တပည့်တယ်နောက်ဆုံးမှာသောပညာတွေကိုအစရိယမုတ်တိဆိုတဲ့ဆရာရဲ့လက်ဆုပ်မထားလိုက်နဲ့အကုန်တင်ပေးလိုက်ကုန်တင်ပေးလိုက်တော့ကောင်းပညာတွေအလုံးတက်သွားပြီဆရာလက်ရည်နဲ့သူ့လက်ရည်သူ့ဖြစ်သွားသူ့သူဖြစ်သွားတဲ့အခါကျတော့သူကဘာစိတ်ကူးပေါက်လားအေးဗာရဏသီဆိုတာတကယ်မျိုးကြီးကြကြီးဖြစ်တယ်ဘာဒီမှာလဲနေတယ်ဒီမှာကဆရာကြီးကလည်းအသက်ကြီးပြီပေါ့ဟာငငယ်ရယ်ရယ်ဒီမှာဘယင်းရဲ့တောင်းသမားတော်ကြီးဖြစ်အောင်ဒီနေ့ရဲ့အတုံးတော်ဆန်တောင်းသမားဖြစ်အောင်လုပ်တယ်ဆရာကြီးပြောတယ်သူကဒီမှာပဲနေပြီးတော့ဘယင်းပြည်အမှုဆိုင်နေပါလဲဆိုဆရာကြီးကချက်ပေးတယ်ဘယင်းကို တော့ပြည်နေတာဘယင်ကလက်ခံလိုက်တော့လက်ခံပြီးတဲ့အခါမှာနာကတောင်းတဲ့အခါကျတော့ဘယင်ကဆရာကြီးရဲ့တဝက်ပဲပေးတယ်လို့ပြောသူကမကြည့်နိုင်ဘူးဆရာကြီးတက်တယ်လို့သူရဲ့တက်ရတာနဲ့သူကြတာဘာကြောင့်လာတာလျှော့ပေးရဆရာကြီးနန်းသူပေးမှသူ့ရဲ့ဆရာနဲ့ပြိုင်းလာတာပေါ့နော်ဆရာကြီးပေးတဲ့နာကမျိုးပေးမှသူလုံးနိုင်တယ်လို့ပြောဘယင်ကအဲ့ကြတာဘာပြောတော့ကဲအဲ့ဒါဆိုလို့ရှိရင်လက်ကြီးပြိုင်ပွဲလို့ရပါဆရာလည်းဒီနဲ့မင်းလည်းဒီတူတယ်ဆိုရင်တော့ပေးမယ်။ပြေးကြရမယ်ဒီ။ပြေးကြမယ်သိပါဖို့ရတဲ့ရချင်းနိုင်တယ်နောက်တစ်ခါမှလက်ကြမယ်ဆိုတာ။ဒီကပြောရတာပေါ့။မင်းဆရာကလည်းပြိုင်ကောင်းဘူးမလုပ်ကောင်းဘူးမလုပ်ပါနဲ့လို့တရားဖြစ်ကြ။ဒါလည်းမရဘူးသူကဆရာကြီးနဲ့လက်ကြမယ်ဆိုပြတ်နေတာကိုချင်းကျောင်းတော်ဆရာကြီးကသုံးမြစ်ရှာတယ်။ဘယ်ကတက်ပြိုင်တယ်ဆိုတော့ရှုံးသွားလို့ရှင်အမတန်ကဆက်ဆက်ပေါင်းတယ်။ဘာလို့ရှုံးသွားရင်ဆက်နိုင်လဲဆိုတော့ဆရာကြီးကတတိယဘုရားငယ်ရသူငယ်ရသူကြီးတာမဟုတ်တာလေအသက်ကြီးရသူကြီးတာမဟုတ်တာညာမသိဘူး။ပုံမှန်တရားကြရမှာလူမှုပြည့်တတ်လို့တက်ဆောင်လို့ရတယ်ငယ်တဲ့လူကခြေတန်းရောက်မှာအဲဒါကြောင့်ဆရာကြီးကပြေးပြင်းနေပေါ့တော်တဲ့ကိုသွားလိုက်တရားမှကြောက်တော့ကျောင်းလာတဲ့အဆက်တို့တော်တဲ့သွားပြီးတော့ပြေးပြင်းသွားတယ်ပြေးလို့ကြတော့တစ်ခါကြက်လာလိုက်နဲ့ဒီတော်တဲ့သွားတဲ့လမ်းလေးကိုဖုံးကြည့်လာတယ်မိမချောင်းရဲ့အဲ့ဒါလို့သွားတယ်ဆရာကြီးအချက်နဲ့နောက်တော့ဘုရားတိုင်းပေါ်လို့ဆရာကြီးရဲ့တိတ္တမာရိစ္ဆာ။ဘုရားမင်းကလာပြီးတော့အခုနေသေး။ဆရာကြီးဘာလို့တော့သူနဲ့ကျန်တဲ့ရေရေတပ်ပေါ့ဘူး။ဝင်ပြီးတဲ့အခါကျလို့ရှိရင်။စောင်းလို့သူသူတို့ဖြတ်လိုက်။ဖြတ်ပြီးတော့ပြီး။နောက်တစ်ခါဒုတိယသူတို့ဖြတ်။စောင်းလို့ဘာပဲရှိတဲ့အဲ့မှာသူတို့ပြီးတဲ့သူတို့ပြီးတဲ့သူအခုကဟိုလွှာကားနေလို့ပေါ့။ကောင်းမျိုးကိုလည်းကြိုးရတဲ့ထိုးကြလိုက်ကြီးလိုက်တိုးကြလိုက်ကြီးလိုက်အဲ့လိုပြီးခိုင်းတယ်အဲ့လိုပြီးပါတဲ့ပြီးတော့တောင်းပြီးတဲ့အခါမှာလက်မနာအောင်ဆွတ်ထားတဲ့လက်ဆွတ်လေးတွေရှိအဲ့ဒီလက်ဆွတ်ကလေးသုံးခုပေးလိုက်တယ်ပေးပြီးတော့အဲ့ဒီလက်ဆွတ်သုံးခုကိုအဲ့ဒါခင်းရနေပြီးတော့တောင်းရင်မြောက်ရောက်လို့ရှိရင်လက်သမီး300တောင်းပြီးတဲ့အချိန်ကနောက်တစ်ခါ3ရောက်လိုက်ရင်လက်သမီး300နောက်တစ်ခါတစ်ခုတတိယလက်ဆုပ်ကိုရောက်လိုက်ရင်လက်သမီး300ဖြတ်ပါလို့အားလုံးလက်သမီး900တောင်းပြန်ပွဲမှာတလို့လေဆိုတော့ဒီကြမ်းကအဲ့လိုပြေးခမင်းပြောတဲ့အခါကျတော့တောင်းပြန်ပွဲလေးပြင်းပါဟိုဘေးကတည်းကလည်းပြည့်နေတာပေါ့အဲ့လိုရှင်းပါတဲ့အခါမှာဘုဒ္ဓလသောင်းတရားကြီးကပြီးလိုက်ဒီဘက်ကသိမ့်လိုက်ပေါ့သူတင်ထားတာဆိုလက်ရည်ချင်းကသူ့နေအဲ့ဒီမှာဆရာကြီးကဘာလုပ်လို့လဲသောင်းရုပ်တကြိုးဖြတ်လိုက်တက်ပြီးတော့ပြီးတော့လည်းခေါင်းတကြိုးလံဖြတ်လာပေါ့နောက်တစ်ခါတော့နောက်တစ်ခုဆက်လိုက်ကြည့်လိုက်နောက်တစ်ခုဆက်လိုက်ကြည့်လိုက်ဘုဒ္ဓလာကျောင်းမှာတော့ဆရာကြီးမြတ်တော်သူလိုက်လို့တယ်သူကတရားပြလိုက်တဲ့အခါသက်တမ်းရော့သွားနောက်ကအရိသံလုံးလုံးရနောက်ဒုတိယကျိုးဆက်လိုက်တော့သက်တမ်းရော့သွားတယ်တတိယကျိုးဆက်လိုက်တော့သက်တမ်းရော့သွားဆရာကြီးကတော့မဟုတ်ဘူးသူဆက်လိုက်တဲ့အတန်မပြတ်ဘူးနောက်ဆုံးကျတော့ကျိုးတွေပုံချက်ပြီးတော့တောင်းကိုရင်ကြီးနေဒီအတန်ရက်ထွက်နေတယ်တဲ့ဘယ်ထဲမှာရှိတဲ့လက်စုပ်ကိုမှားလိုက်တဲ့အခါနတ်ပြီး300ဆင်းပြီးတော့ကားကြနောက်တစ်ခါတော့ဘုန်းကြီးမြောက်နောက်တစ်ခါတော့ဘုန်းကြီးမြောက်ဆိုနတ်သမီး900ကိုပြီးပါဝင်ပြီးတော့ကားကြအမတန်သူးခန်းအောင်အောင်နဲ့ကြွခွင်းကြွက်တွေကိုမြင်တဲ့အခါကျတော့ဒုတိယဆောင်ပြားလိုက်မလုံးနိုင်တော့ဘူးအဲ့ဒါလိုက်မလုံးနိုင်တဲ့အခါကျတော့သူရှုံးသွားအဲ့ဒီအခါမှာအားလုံးကမြစ်ပြာကို ဒီလိုကပြန်ရမလားလို့ဆိုပြီးတော့သူ့ဝိုင်းပြီးတော့ခြေမုံညာနဲ့သူ့ရဲ့ဆောင်းညာနဲ့ဒီတိကတောင်းပြန်အဲ့ဒီမှာပဲဒီပဲဝင်ကြတယ်နော်အများကဝိုင်းပြီးတော့ဓာတ်ထပ်လိုက်ကြတာပေါ့အဲ့ဒါဆရာကိုတော့ပြန်လို့ခံရတဲ့ဒုက္ခတစ်ခုအဲ့ဒီလိုပဲဒီတော့ကဆရာနဲ့တတိမှာဒီပွားကျုပ်တဲ့ခဲ့တာတွေရှိတယ်လို့ပြဿနာတွေတက်ပြီးတော့အခုလိုပฏิပက္ခခင်းနေရတာမျိုးတွေရှိတယ်ပေါ့ဒါကြောင့်မို့လို့ဆရာနဲ့တတိဆိုတာလောကခင်းနေမခင်းနိုင်ဘူးဆရာနဲ့တတိကလက်ကျဲပြီးတော့ဒီပွားကျုပ်တဲ့သွားတာတွေရှိတယ်သင်္ကာရိပုတ္တရာကိုတတိမျိုးကဆရာကိုအမြဲတမ်းပူဇော်လေးရှိတယ်သင်္ကာရိပုတ္တရာမဖြစ်ရအောင်အားလုံးပြီးတဲ့အချိန်ကျင့်အပ်သည့်မကျင့်သည့်စီကတရားနာပြီးတော့တောတဝံဖြစ်တာလို့အမြဲတမ်းကျင့်အပ်သည့်ဘယ်ဘက်မှာနေနေကျင့်အပ်သည့်ရှိတဲ့ဘက်ကိုရှိခိုးပြီးတော့အဲ့ဒီရှိတယ်တဲ့သင်္ဓာရိတုတ္တရာမဖြစ်ညဆရာကိုအဲ့လောက်ကြည့်အောင်လေးစားခဲ့တယ်ဆရာကိုလေးစားတတ်တာပညာတတ်တဲ့ပုဂ္ဂိုလ်မှာလေးစားတတ်ပါပဲစိတ်ကောင်းတော့ရှိတဲ့ပုဂ္ဂိုလ်ကိုလေးစားတယ်ဒါကြောင့်မို့အခုပြောခဲ့တဲ့ဆရာနဲ့တတိဆိုတဲ့အဲ့ဒီဆရာဘက်ကလိုက်နာရမယ်တာဝန်တရားတွေရှိတယ်လို့တတိဘက်ကလည်းလိုက်နာရမယ်တာဝန်တရားတွေရှိတယ်ဆရာတတိလက်တွဲပြီးတော့လောကမှာအထက်ထဲတွေသိချင်းပြီးတော့အောင်မြင်ပြီးပွားသွားတာတွေရှိတယ်လို့ဆရာတတိအစင်မကြီးလို့ဉာဏ်ဘဝရောက်သွားတာတွေလည်းရှိတယ်ဆရာကိုစော်သားသည့်အတွက်ဒုက္ခရောက်သွားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒါကြောင့်မို့ဒုက္ခရဲ့ထုံးစားဖြစ်တာကဆရာကူရာမပြတ်မရမဲ့ပုဂ္ဂိုလ်တွေကပါတယ်တဲ့အာသရိယသူတော်အနန္တတို့ဆရာကလည်းဆရာကျင့်ဖို့နဲ့နေလို့ဒီလေးကိုသင်ကြားဖို့စပေးလို့ဒီကလည်းဆရာသမားကိုလူတည်တည်သားလို့အကျဉ်းအနံလက်တွဲသွားမယ်ဆိုလို့ရှိရင်ရောဂါကြီးမှာအောင်မြင်ကြီးပွားရုံကရောဂုတ်တာဘက်ကအောင်မြင်ကြီးပွားနိုင်တယ်ဆိုတာအားလုံးသဘောပေါက်ပြီးတော့ဆရာနဲ့တတိဒီနဲ့ဆရာအရာရာလက်တွေပြီးတော့လောကကြီးရဲ့အခက်အခဲတွေဖြေရှင်းနိုင်တယ်ဆိုတာမှတ်သားပြီးတော့ကျေးဇူးအားထုတ်နိုင်ရပါတယ်တတိ